ယူကရိန်းသမ္မတဗိုလိုဒီမာဇလင်စကီနဲ့ဇူလိုင်လ25ရက်နေ့တုန်းကဖုံးဆက်ဆွေးနွေးမှုအတွင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့ရဲ့နိုင်ငံရေးအကျိုးစီးပွားအတွက်စုံစမ်းစစ်ဆေးမှုတစ်ခုလုပ်ဖို့တိုက်တွန်းခဲ့တဲ့အပေါ်စိုးရိမ်ခဲ့ရသလိုစိတ်တော့ကလည်းရောက်ခဲ့ရတယ်လို့အမေရိကန်အမျိုးသားလုံခြုံရေးဆိုင်ရာကျွမ်းကျင်သူနှစ်ဦးကသမ္မတကိုတရားစွဲဆိုရေးလွှတ်တော်ရဲ့စုံစမ်းမှုအဖြစ်လှုပ်ဆောင်နေတဲ့အင်ကာနဲ့လွှတ်တော်ကြားနာမှုမှာပြောဆိုသွားပါတယ်။2020ပြည့်နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်ပြိုင်ဘက်တွေတဲကအဓိကပြိုင်ဘက်တစ်ဦးဖြစ်တဲ့ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့တားဖြစ်သူစီးပွားရေးလုပ်ငန်းရှင်ဟန်တာဘိုင်ဒန်တို့ကိုစုံစမ်းရေးကူညီဖို့ယူကရိန်းကောင်ဆောင်ဇလင်စကီကိုသမ္မတထရန့်ကပြောဆိုခဲ့တယ်ဆိုရာကိုကြီးတက်ဒုတိယပိုမိုကြီးအလက်ဇန်ဒါဘင်မန်ကနားထောင်ခဲ့ရတာပါသူကသမ္မတအင်ပီရိုရဲ့အမျိုးသားလုံခြုံရေးကောင်စီကယူကရိန်းအရေးကျွမ်းကျင်သူဖြစ်ပါတယ်။တင့်လျော်မှုမရှိတာတွေ၊မှန်ကန်မှုမရှိတာတွေကိုသူကြားသိခဲ့ရတယ်လို့ဒုတိယဗိုလ်မှူးကြီးဘင်မန်ကအင်ကာနေမှာပြောပါတယ်။သမ္မတထရန့်ဘက်ကတော့သူ့ရဲ့ဖုံးဆက်ဆွေးနွေးမှုကအပြစ်အနာအဆာမရှိဘူးလို့ခုခံပြောဆိုထားတာပါ။သမ္မတထရန့်နဲ့ယူကရိန်းသမ္မတကြားဖုံးဆက်ပြောဆိုမှုကိုနားထောင်ခဲ့ရတဲ့နောက်တဦးကတော့ဒုတိယသမ္မတမိုက်ဖန့်စ်ရဲ့နိုင်ငံခြားရေးရာအကြံပေးဂျနီဖာဝီလျံစ်ဖြစ်ပြီးဘိုင်ဒန်ကိုစုံစမ်းပေးရေးတိုက်တွန်းချက်ဟာဆိုရင်ပြည်တွင်းနိုင်ငံရေးအချင်းအရာတွေပါဝင်နေတာကြောင့်တမယိုးကြမဟုတ်ပဲထူးခြားနေတယ်လို့လွှတ်တော်ကြားနာမှုမှာထွက်ဆိုပါတယ်2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာယူကရိန်းဘက်ကကြားဝင်နှောက်ယှက်ခဲ့သလားနောက်ဒုတိယသမ္မတဟောင်းဘိုင်ဒန်နဲ့တားဖြစ်သူတို့ကိုစုံစမ်းရင်းယူကရိန်းသမ္မတဘက်ကအတိတလင်းဂရိမပေးဘူးဆိုရင်ယူကရိန်းကိုပေးမဲ့ဒေါ်လာ390တန်းစည်ရစ်အထောက်အကူကိုသမ္မတထရန့်ဘက်ကဆိုင်းငံ့ခဲ့သလားဆိုတာကိုအဓိကထားပြီးသမ္မတကိုတရားစွဲဆိုရေးစုံစမ်းနေတာဖြစ်ပါတယ်